အီရန်နိုင်ငံမှာအစိုးရလူလာသူနဲ့ဆန့်ကျင်သူတွေရဲ့အပြိုင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုတောက်ကြနေတာလို့ပါတယ်။အဲဒီဆန္ဒပြပွဲတွေကနေလူ22ယောက်သေဆုံးပြီး1000ကျော်အဖမ်းခံထားရပါတယ်။တောက်ကြနေလူမျိုးရေးကောင်စီအစည်းအဝေးခေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပန်ကြားတာပါ။ပရုရှားနဲ့တခြားဖွဲ့ဝင်နိုင်ငံတွေကတော့ဒီလို့ရအပေါ်ဝေဖန်ပြောဆိုပါတယ်။ဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လူချုံရေးကိုချင်းချောက်မှုမရှိဘူးလို့ပြောကြပါတယ်။အီရန်နိုင်ငံသားအားလုံးအနေနဲ့စိုးရိမ်ကြောက်ရွံ့မှုဒါမှမဟုတ်အကြမ်းဖက်ခံရတဲ့နောက်ဆက်တွဲအခြေအနေတွေနဲ့မကြုံရဘဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြိမ်းချမ်းစွာကျင့်သုံးခွင့်ရစေ။အီရန်အာဏာပိုင်တွေအနေနဲ့ချက်ချင်းလှုံ့ဆော်တင်တယ်လို့ကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူး၄ဦးကပြောတာကိုလူချုံရေးကောင်စီအစည်းအဝေးမှာကိုကားပြောဆိုပါတယ်။အစည်းအဝေးမှာအဖွင့်စကားတွေပြောပြီးတဲ့နောက်တမ်ဘတ်ကြီးဟေလီကသူ့အလှည့်ကြတဲ့အခါဆန္ဒပြပွဲတွေဟာကဘာကအာယုံဆိုင်ရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်။လူမျိုးရေးကောင်စီကဂိုင်တွယ်တဲ့ကိစ္စရပ်တွေထဲမှာလူအခွင့်အရေးအတွက်နေရာမရှိဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကယူဆပေမဲ့အမေရိကန်ကတော့အဲ့ဒါကိုသဘောမတူဘူးလို့တမ်မကြီးဟေလီကပြောပါတယ်။လူမျိုးရေးကောင်စီရဲ့ဖိတ်ကြားချက်နဲ့တက်ရောက်တဲ့အီရန်တမ်မကြီးဂိုလမာလီခူရှရူကနောက်ဆုံးမှစကားပြောခွင့်ရပြီးရီမေနဲ့အရှိအလေပိုင်းမှာပဋိပက္ခတွေဖြစ်နေခြင်းအီရန်အရေးဒီလိုအစည်းအဝေးမျိုးလုပ်တာဟာလူမျိုးရေးကောင်စီရဲ့ဂုဏ်သိက္ခာကျဆင်းတယ်လို့ပြောပါတယ်။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂီရက်ခော့ဖ်ကလည်းတောက်ကြနေစီဝေးလို့ဖို့အမေရိကန်ကတွန်းအားပေးတဲ့ဟာအီရန်ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်တာဖြစ်တယ်လို့ပြောပါတယ်။